ဒီနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်သားရရေးကော်မတီအစဉ်အဆက်ရွေးကောက်တက်မြပွဲမှာရန်ကုန်စီပင်နယ်နိမိတ်အတွင်းမှာနေထိုင်တဲ့လူဦးရေ
5မြို့နယ်ရေးသားရှိလမ်းမှနေထိုင်တဲ့ဒေါ်ကြည်ကြည်စန်းဟာမဲမပေးရပဲပြန်လာခဲ့ရတယ်လို့အခုလို့ပြောပြပါတယ်။လွန်ခဲ့တဲ့တလအန်ဒီကလာပြီးတော့စည်ရင်သွင်းထားပြီးတော့မဲပေးမယ်ဆိုပြီးတော့လက်မှတ်လာထိုးတာပါ။လက်မှတ်လာထိုးပြီးတော့ဒီနေ့မဲပေးရမယ်ဆိုပြီးတော့လာကြည့်တဲ့အခါကျတော့အန်ဒီစည်ရင်မပါဘူး။ဒါပေမဲ့အန်ဒီစည်ရင်ထဲမှာလွန်ခဲ့တဲ့စည်ရင်နှစ်လောက်ကဆုံးသွားတဲ
ကိုစားလှယ်တွေအတွက်လည်းနင့်နာတယ်လို့ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခရိုင်ကိုကိုစားပြုပြီးဗဟိုအဆင့်ဝင်ရောက်ရှင်ပြိုင်တဲ့နော်ဆူဇနာလှလှဆိုးကပြောပါတယ်။
ရှိုးလေဆိုလို့ရှိရင်နာမည်တကောင်စင်းရှိရဲ့မှတ်ပုံတင်ရှိရဲ့ဒီမို့ရောက်တော့မှာစင်းမပါဘူးဆိုပြန်လှည့်သွားတယ်အဲ့လိုမျိုးတွေဖြစ်တဲ့အခါမှာအမှန်ကန်ပဲမဲပေးချင်တဲ့လူတွေကတော့တော်တော်လေးစိတ်တူတယ်စိတ်လည်းညစ်သွားတယ်ကျမဒီအင်းစိန်တောင်သူကုန်းကတော့မဲယုံတေယုံမှာဆိုလို့ရှိရင်သူတို့မဲလာပေးကြတယ်သူတို့နာမည်ပေးထားတယ်ယောက်ျားကအပြင်မှာထွက်ပြီးတော့လှုပ်လှုပ်တယ်နိုင်ငံသားသွား
န်ကုန်မြို့တော်စီပင်သားရာရေးကော်မတီအစဉ်အဆက်ရွေးကောက်တင်မြောက်ပွဲအတွက်မဲဆန္ဒရှင်တွေဟာမနက်6နာရီကနေ4နာရီအထိသက်ဆိုင်ရာမဲယုံတွေမှာမဲပေးခွင့်ရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြို့နေပြည်သူအတော်များများကစီပင်ရွေးကောက်ပွဲမှာမဲပေးဖို့စိတ်ဝင်စားမှုအားနည်းတာကိုတွေ့ရတယ်လို့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညွညူသိန်းကပြောပါတယ်။
မဲယုံတွေသွားပြီးတော့လေ့လာတဲ့အခါမှာမဲယုံက600ကျော်လာမယ်မဲယုံပေါ့နော်အဲ့ဒါနေ့လည်း2နာရီထိုးကန်နေတီသူတို့150လောက်ပဲလာတယ်အများကြီးကျန်နေတာကိုတွေ့ရတယ်ပေါ့နော်အဲမဲဆန္ဒရှင်စင်းရင်းကပဲမမှန်တာလားဒါမှမဟုတ်လူတွေကလည်းစိတ်ဝင်စားမှုမရှိလို့မလာတာလားဒါမှမဟုတ်ပွင့်ရောက်ရွေးချယ်ခံတဲ့ကိုယ်စားလှယ်လောင်းနေအပေါ်မှာပဲစိတ်ဝင်စားမှုမရှိတာလားတော့အတူတူဖြေထုတ်လို့တော့မရဘူးပေါ့
ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီအစဉ်အဆက်ရွေးကောက်တင်မြောက်ပွဲမှာကိုယ်စားလှယ်လောင်း293ဦးဝင်ရောက်ရှင်ပြိုင်ပါတယ်။ဝင်ရောက်ရှင်ပြိုင်သူတွေထဲကမြို့နယ်ခရိုင်နဲ့မြို့တော်အဆင့်အသီးသီးအတွက်115ဦးကိုရွေးချယ်မှာဖြစ်ပါတယ်။မဲပေးမဲ့မဲဆန္ဒရှင်တွေဟာမိမိမြို့နယ်အတွက်ကိုစားပြုသူ9ဦးကိုမဲပေးရမှာဖြစ်ပါတယ်။မြို့တော်အဆင့်အတွက်တမဲခရိုင်အဆင့်နဲ့မြို့နယ်အဆင့်တွေအတွက်ရမီရဖကိုစားပြုသူတက်သည့်ပညာရှင်ကိုစားပြုသူလူမှုအဖွဲ့အစည်းကိုစားပြုသူဆိုပြီးတမဲစီနဲ့စုစုပေါင်းနာမည်ပေးရမှာဖြစ်ပါတယ်လာတာကြည်မြနိုင်ဗဘဲတန်းနဲ့တကုံစိတ်ကန်းအဆရှိတဲ့မြို့နယ်23မြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့ရမီရဖကိုစားပြုသူတက်သည့်ပညာရှင်ကိုစားပြုသူနဲ့လူမှုအဖွဲ့အစည်းကိုစားပြုသူတွေဟာတဦးစီသာရှိတာကြောင့်ကိုစလဲ39ဦးဟာရှင်ပြိုင်ရခြင်းမရှိဘဲအလိုလျောက်ရွေးချယ်ခံခဲ့ရပါတယ်ကိုစလဲလောင်း39ဦးအလိုလျောက်ကိုစလဲဖြစ်သွားတဲ့အချက်ဟာမဖြစ်သင့်တဲ့အနေအထားဖြစ်တယ်လို့အနောက်ပိုင်းခရိုင်ကိုကိုစားပြုပြီးဗဟိုအဆင့်ဝင်ရောက်ရှင်ပြိုင်နဲ့ဦးဝင်းချိုကအခုလိုပြောဆိုပါတယ်
တီစဲဥပဒေတွေကိုနိုင်ကိုကတရားမျှတမှုမရှိပါဘဲနဲ့တီစဲဥပဒေတွေကြောင့်တရားဝင်သွားတယ်ဆိုလိုတာကတယောက်တည်းရှိရင်အဲ့ဒီတယောက်တည်းအတွက်ကိုမဲပုံနှစ်ပုံထားရမယ်ထောက်ခံခြင်းနဲ့ကန့်ကွက်ခြင်းသူတယောက်တည်းရှိတာနဲ့သူဟာအလိုလိုနေနိုင်သွားတယ်ဆိုတာမဖြစ်သင့်ဘူးသူ့ကိုကန့်ကွက်တဲ့လူတွေရှိနိုင်တယ်အဲ့ဒါကိုဥပဒေကိုကမှားယွင်းခဲ့တယ်တယောက်တည်းရှိရင်သူ့ကိုအနိုင်ပေးလိုက်မယ်ဆိုတာဒါကြီးကမှားယွင်းနေတယ်သို့တော်လည်းတီစဲဥပဒေရတရားဝင်သွားတယ်တီစဲဥပဒေမတရားဘူး
အလုံးမျိုးနဲ့တိတ်ပန်လမ်းမှာနေထိုင်တဲ့ဦးညွန့်စင်ကဒီကနေ့ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီအစဉ်အဆက်ရွေးကောက်ပွဲကိုတွားရောက်မဲပေးခဲ့ပါတယ်။သူတို့မြို့နယ်မှာဆိုရင်မိုးရင်းအခါရေကြီးရေရှမ်းမှုတွေဖြစ်လေဖြစ်ထားရှိရာကြောင့်အရွေးခံရမယ့်ကိုယ်စားလှယ်အနေနဲ့ဒီကိစ္စတွေကိုဖြေရှင်းပေးဖို့မျှော်လင့်ကြောင်းနဲ့ဖြေရှင်းပေးနိုင်မယ်လို့ထင်တဲ့သူကိုမဲပေးခဲ့တယ်လို့အခုလိုပြောပြပါတယ်။
မျိုးတော်ဒီပင်နဲ့ပတ်သက်ပြီးတော့ကျောင်းလေးမယ်လို့ထင်တယ်လေ။ပိုင်းလေးခွဲတာရမီရပါလူမှုတက်သည့်ပညာသုံးမိုင်းခွဲတာ။ခုလိုမျိုးမဲပေးလိုက်တဲ့ကကျတော့တကယ်လှုပ်ဆောင်နိုင်မယ့်လူကိုသူကလည်းပြီးပြီးတော့ပြီးရတာ။ဖြစ်နိုင်မယ့်အတိုင်းတာတွေတော့မျော်လင့်နေဆိုတော့ခုရည်စည်းရလအဓိကပေါ့လေ။ဒီသူတို့အလုံးမှာဆိုရင်ဒီရှင်မင်းလန်းဟိုနင်းစီကုန်းလန်းအကုန်လုံးကမြောင်းပိတ်ဆို့မှုရှိတယ်။အကုန်လုံးကိုတကယ်လည်းလှုပ်ဆောင်ပေးမယ်လို့ရံမျော်လင့်နေ။
ရန်ကုန်စီပင်ရွေးကောက်ပွဲအတွက်မဲပေးတာကိုဒီနေ့ညနေ၄နာရီမှာပိတ်လိုက်ပြီးအနိုင်ရမဲ့ကိုယ်စားလှယ်စည်းရင်းကိုစည်းရင်းပိတ်သိမ်းအပြီးနောက်ထပ်48နာရီအကြာမှာထုတ်ပြန်မယ်လို့သိရပါတယ်ရှင်။ကျွန်မ RFA သတင်းတော့ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။